ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့ကောလင်းမျိုးကိုစစ်တကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အသက်မပြေသေးတဲ့ကလေးငယ်2ဦးအပါအဝင်3ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရရှိသူတွေရှိခဲ့ပါတယ်။ကတာမျိုးနဲ့မိုးတားလေးရဲစခတ်အနီးကိုစစ်တကဘုံကျဲတိုက်ခတ်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့တွေထိခိုက်ကြဆုံးတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွေကအခြေအနေတွေကြောင့်တင်းပြဖို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီအုပ်ချုပ်မှုကနေကာကွယ်ရေးတပ်ဖွဲ့တွေကသိမ်းယူလိုက်ပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့စကိုင်းတိုင်းကောလင်းမြို့ကိုဒီလဒီဇင်ဘာ28ရက်မနေ့မနေ့ပိုင်းကဝင်းတုံမြို့မှာအခြေစိုက်တဲ့စစ်ကောင်စီတပ်ကနေအမြောက်နဲ့ပစ်ခတ်တဲ့အတွက်ကြောင့်အသက်မပြေသေးတဲ့ကလေးငယ်2ဦးနဲ့အမျိုးသား2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပြီးအမျိုးသမီး2ဦးနဲ့တန်ဃာတော်တစ်ပါးထိခိုက်ဒဏ်ရာရခဲ့တာကြောင့်စေကူတမှုခံယူနေရပါတယ်တိုက်ပွဲဖြစ်တာမရှိပဲဖြစ်ခတ်ခဲ့တာလို့ကောလင်းမြို့ကန်တူက VOA ကိုအခုလိုပြောပါတယ
်ဝင်းတူတက်ကနေပြီးတော့မှာတိုက်ပွဲဖြစ်ပွားခြင်းမရှိပဲနာဟုဇာလက်နေကြီးနေကောလင်းမြို့ကို10နာရီဝဲမှတစ်ချိန်10နာရီ35မှတစ်ချိန်17နာရီမှတစ်ချိန်17နာရီ30မှတစ်ချိန်ဟောဇာလက်နေကြီးရဲ့ရန်ပြီးဖြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဖြစ်တဲ့အချိန်မှာကောလင်းမြို့မှာရှိတဲ့ရဲတပ်ပြည်သူ9ဦးဟိုလက်နေကြီးထိမှန်ခဲ့ပြီးတော့မှာဒီဖုန်ကြီးတူအပါအဝင်ဦးကျော်ဝင်ကတော့ဖုန်ကြီးကြောင်းမှာပဲဒီမနေ့အချိန်မှာဦးကျော်ဝင်အသက်66နှစ်ကလက်နက်ကြီးမှန်ပြီးနေရာမှာဝဲချင်းပြီးတည်ဆုံခဲ့ပြီးတော့မှအသက်2နှစ်အရွယ်ကလေးနဲ့10နှစ်အရွယ်ကလေးအပါဝင်မိခင်နဲ့အုံကတော့နေမှာလက်နက်ကြီးထိမှန်ခဲ့ပြီးတော့မှ2နှစ်အရွယ်ကလေးကတော့နေရာမှာပဲဥကောင်းပွင့်ပြီးတော့မှတည်ဆုံသွားပြီးတော့မှ10နှစ်အရွယ်ကတော့ဒီစေယုံကိုအပို့မှာပဲလက်မှတည်ဆုံသွားရပေါ့ဗျာအဲမိခင်ကတော့လောလောဆယ်စေကူတောင်းမှုခံယူနေပြီးတော့မှဆရာတော်တပါးလည်းစေကူတောင်းမှုခံယူနေပါတော့
လက်နက်ကြီးပစ်ကတ်တာကြောင့်နေအိမ်3လုံးနဲ့ဖုန်ကြီးကြောင်တကြောင်ပျက်စီးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ကောလင်းမြို့ကိုစစ်တပ်ကမကြာခဏလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဒီလဒီဇင်ဘာ26ရက်မနေ့ပိုင်းကစကိုင်းတိုင်းကတာမြို့မိုတာလေးရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေရောက်ရှိခဲ့တဲ့အချိန်မှာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးသေဆုံးပြီးဒဏ်ရာရတဲ့သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ်
ကိုတော်လေးရစခန်းရစခန်းအရှိယုံနာမဆောင်ဒီဒီအက်ဒီစီးရနေရလို့ပြောတော့ဒီဒီအက်တယောက်ကကြာသွားတယ်တယောက်က၃ယောက်၄ယောက်လောက်ဖြစ်ရလို့ပြောတော့၃ယောက်ကတော့တယောက်ကပေါင်တယောက်ကပြန်ရဟာတော့တန်ရရသွားလို့
လေချောင်းကတိုက်ခိုက်တာကြောင့်ရစခန်းအပါဝင်ရစခန်းအနီးကနေအိမ်တချို့လည်းထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်လက်ရှိအချိန်အဲ့ဒီဒေသမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေစစ်ရေးတင်းမာနေပြီးစစ်တပ်ဘက်ကလေကြောင်းကိုအဓိကအသုံးပြုတိုက်ခိုက်နေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ခင်ဗျာ